ရုတ်ထချိန်မြောင်27ရာစုပင်လုံပြည်တော်စုငင်းချမ်းကြီးလာကံကိုဒီနေ့အတွင်းကျင်းပနိုင်ဖို့မရေမရာဖြစ်နေတယ်လို့ပင်လုံကြီးလာကံမှာပါတဲ့နိုင်ငံရေးပါတီများအစုအဖွဲ့တာဝန်ရှိသူကပြောပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့ကောင်းဆောင်သူကလည်းတပ်မတော်ဟာနိုင်ငံရေးအရပြုပြင်ပြောင်းလဲလိုတဲ့နိုင်ငံရေးစိတ်ဆန္ဒမရှိတာကြောင့်27ရာစုပင်လုံငင်းချမ်းကြီးလာကံကျင်းပနိုင်ခြင်းအလားအလာလုံးဝမရှိဘူးလို့လည်းသုံးသပ်ပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်။
ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံစရုပ်ဒအကြိမ်အစည်းအဝေးကို2020ခုနှစ်ပထမ၄လပတ်အတွင်းမှာကျင်းပဖို့သဘောတူထားပေမဲ့လိုအပ်တဲ့အတွက်ဆုံဆွေးနွေးမှုတွေလုံးဝမလုပ်နိုင်သေးဘူးလို့ UPDJC ငင်းချမ်းရေးဖော်ဆောင်မှုပူးတွဲကော်မတီရဲ့ဒုတိယဥက္ကဋ္ဌဦးသူဖေကပြောပါရယ်ဒီတော့ညီလာခံကျင်းပနိုင်ရေးအလားအလာကဘယ်လိုရှိနေပါသလဲ။ကျွန်တ
ော်တို့ကတော့ပထမတော့ရှိနေတယ်။အဲညီလာကျင်းပမလို့ဗျာတော့ဟိုအေပလာကစီစီနေတာပေါ့ဒါပေမဲ့ကျွန်တော်တို့ GDP ကြီးအခုတည်းကခေါ်ရင်းကပြင်းစိမ့်တော့မရှိဘူးတဲ့အဲ့ဒါတော့ဘာပြောလို့ကြီးလဲတော့ဒီ GDP ကြီးနဲ့တော့လောက်တာရှိသေးရင်
တကယ်တမ်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စေရေး NCA သဘောတူညီချက်အရဆိုရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့သဘောတူထားခဲ့ကြတာပါအယက်သားအစိုးရလက်ထက်2016ဩဂုတ်လမှာ27ရာစုပင်လုံပထမအကြိမ်စတင်ကျင်းပနိုင်ခဲ့ပြီးတော့ဒုတိယအကြိမ်ပင်လုံကိုတော့2019မေလမှာကျင်းပနိုင်ခဲ့ပါတယ်ပြီးခဲ့တဲ့2018ဇူလိုင်လမှာတော့တတိယအကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပနိုင်ခဲ့ပြီး2019မှာတော့မကျင်းပနိုင်ခဲ့ပဲတစ်နှစ်ကြာကြာရန်နာခဲ့ရတာဖြစ်ပါတယ်အခု2020ပြည့်နှစ်မှာလည်းကျင်းပနိုင်ရေးကမရေမရာဖြစ်နေတာပါဘလို့အခက်ခဲတွေကြောင့်ငင်းညာရဲ့ညီလာခံကိုမကျင်းပနိုင်ရပါသလဲဆိုတဲ့အပေါ်မှာလည်းဥတုဝေကအခုလိုပြောပါတယ
်အမှားကအဓိကသက်ဆိုင်တဲ့လူကတော့အကျိုးအရတက်မလို့ရေးတိုင်းဟိုပါပေါ့နော်အဲလက်နဲ့ကြိုင်စီးဖို့ရေသူတို့အဓိကကတော့အချိန်များစွာသူတို့စီးလို့နေကြတာပဲဗျအဲ့ဒါပါကျွန်တော်တို့နိုင်ငံရေးပါတီစီးရမပါဘူးကျွန်တော်တို့ကလည်းအချိန်လေးအမှန်တော့သိပြီဗျာငင်းညာကြီးကတော့ဆက်ပြီးတော့ညီလာခံတော့ဖြစ်နေပေါ့ဗျာဆိုတော့လည်းအဲ့ဒီငြိမ်းချမ်းရေးကိုရေတော့ပြီးကြတာဆက်ပြီးတော့လုပ်နေအောင်ဒါဒီလုပ်နေလို့အဲ့ဒီသဘောကြီးတော့ပဲကြည့်ရတယ်ခင်ဗျာ
အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်မျိုးသားကောင်စီ AMC ရဲ့အထွေထွေအတွင်းမှုဦးထွန်းစော်ကလည်းအခုလိုသုံးသပ်ပါတယ်
ကျွန်တော်မြင်တာကတော့ဗျာဒီလွတ်တော်ထဲမှာအခုဖွဲ့စည်းပုံပြုပြင်ပြောင်းလဲရေချိန်နဲ့တိုက်ရိုက်အချိုးကျနေတယ်လို့ကျွန်တော်ကမြင်တယ်နော်ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးမှာတက်မတော်ကပြုပြင်ပြောင်းလဲလို့တဲ့သဘောထားလုံးဝမတွေ့ရဘူးအခြေခံအားဖြင့်နိုင်ငံရေးပြည်ပြပြောင်းလဲရေးလှုပ်လှတဲ့ဆန္ဒနိုင်ငံရေးဆန္ဒလုံးဝမရှိတာကိုတွေ့ရတယ်။မူကြမ်းတွေကိုဆွေးနွေးနေတဲ့နေရာမှာသက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကပြင်းပြထန်ထန်စံကွက်နေတာကိုတွေ့ရတယ်ပေါ့လေ။ဆိုတော့နိုင်ငံရေးဆန္ဒမရှိတဲ့အတွက်အပြည့်အဝမှာတိုင်းသားလက်နက်ကန်တော်လှန်ရေးအဖွဲ့အစည်းတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကလည်းပဲဒီနိုင်ငံရေးဆန္ဒမရှိတဲ့ပုံမှာသူကဆက်ဖြစ်နေဦးမှာပဲ။နိုင်ငံရေးဆန္ဒရှိတယ်ဆိုလို့ရှိရင်နိုင်ငံရေးပြည်ပြပြောင်းလဲလို့ရဆိုလို့ရှိရင်အပြစ်ခံရစီတွေလုတ်ပြီးတော့မှအဲ့ကနေတစ်ခေတ်မဖြစ်ဖြစ်တဲ့အနည်းနဲ့ပြည်သူ့ဆွေးနွေးရေးတွေကိုလုတ်လို့ရတယ်ကြိုးပမ်းလို့ရတယ်အဲ့ဒါကြောင့်ဒီအချိန်လေးအောက်မှာတော့27ရာစုပင်လုံးသုဒ္ဓကျင်းစည်းဝေးပေါ့ဗျာသုဒ္ဓကျင်းစည်းဝေးကဒီ2020ရွေးကောက်ပွဲမတိုင်ခင်မှာတကြင်လုတ်မယ်လို့လျှာထားချက်ကိုအစိုးရဘက်ကတော့လုတ်လို့တယ်ဆိုတဲ့ဆန္ဒရှိတယ်အဲဒီ27ရာစုပင်လုံးသုဒ္ဓအကျင့်လုံရေမလုံရေဖြစ်နိုင်ရေမဖြစ်နိုင်ရေကအခုဖွဲ့စည်းပုံပြည့်ပြောင်းလဲရေဘလောက်တိုင်းတာဒီအစင်ချောလဲပုံမှာဒီအတိုက်ရိုက်ချိုးကြနေတယ်လို့ကျွန်တော်လည်းမြင်ပါတယ
်ဒီလိုစည်ရေးတက်မှမှုတွေအမြန်ဆုံးပြည်လည်နိုင်ရေလက်ရှိအာဏာရပါတီနဲ့အစိုးရစစ်တပ်ဘက်ကဘလို့အချက်တွေနဲ့ညှိနှိုင်းဆောင်ရွက်နိုင်ပါသလဲဆိုတာကိုတော့ ANC ခေါင်းဆောင်ဦးထွန်းစောကအခုလိုပြောပါတယ
်ကျွန်တော်နေတာကတော့ NLD အစိုးရရဲ့ရည်တည်ချက်ကဒီ2008ဖွဲ့စည်းပုံခြေခံဥပဒေအောက်မှာတက်မတော်ကသိစင်ရေလောက်တာကသူ့အလုပ်ဖြစ်တယ်လိုအပ်တဲ့အမိတ်အာဏာကိုသမရကထုတ်ပေးရမယ်အဲဆိုတော့အဲ့ဒီစီးချားတာတွေပေါ့ဗျာသူ့စီးကိုစီးနဲ့အလုပ်လုပ်နေကြတာတွေ့ရတယ်အဲ့ဒါကြောင့်လက်ရှိမြေပြင်မှာတိုက်ပွဲတွေကတက်မတော်ကအကြောင်းမျိုးပြပြီးတိုက်တယ်အဲ့ဒါကိုတော့သမရစီမှာအမိတ်ခံယူဖို့လိုအပ်တဲ့ဥစ္စာကိုခံယူတယ
်ဟုတ်ကဲ့
အဲ့ဒါကြောင့်ခုမြေပြင်ကတိုက်ပွဲတွေကိုရပ်နိုင်မလားဆိုတဲ့အခါကျတော့နိုင်ငံပြည်ပြောင်းလဲလို့လည်းနိုင်ငံရေးဆန္ဒရှိလာပြီဆိုရင်သူရပ်မယ်ဒီနေ့ချိန်မှာဆန္ဒမရှိတဲ့သူမရပ်ဘူးမရပ်တဲ့အတွက်တိုက်ပွဲတွေဆက်ဖြစ်မယ်အဲ့ဒါပဲကျွန်တော်တို့တိုင်းရင်းသားပြည်သူလူထုတရက်လုံးကတော့ဒီအနေထားရုံကိုဆက်လက်ခံစားရမယ်ဆိုတဲ့အဓိပ္ပာယ်ပဲ
လက်တလုံးမှာတော့အပြစ်ရဲ့လက်မှတ်ထိုးထားတဲ့ RCSS အဆက်စီတောင်ပိုင်းတပ်တွေနဲ့အစိုးရစစ်တပ်ကြားမှာလည်းအပြင်းထန်တိုက်ပွဲဖြစ်နေတာပါတပ်မတော်နဲ့တိုက်ပွဲတွေဇက်တိုက်ဆိုးသလိုဖြစ်နေတဲ့ရခိုင်နဲ့နှက်ကိုင်းAA ပါပါဝင်တဲ့အပြစ်ရဲ့လက်မှတ်ထိုးမထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲကမြမတပ်မတော်အနေနဲ့တိုင်းရင်းသားလက်နှက်ကိုင်းဖွဲ့စည်းတွေကိုတစ်ဖက်သက်ထိုးစစ်ဆင်တိုက်ခိုက်နေတာတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားပါတယ်ဒါအပြင်တိုင်းရင်းသားလက်နှက်ကိုင်းဖွဲ့စည်းတွေနဲ့အပြစ်ခံရဲစေးရေးစာချုပ်မှာအမြန်ဆုံးလက်မှတ်ထိုးပါလို့တိုက်တွန်းထားတဲ့စာကိုတော့ ညီနောင်မဟာမိတ်ဘက်ကတစ်ဖက်သက်အပြစ်ရက်ဆိုင်နဲ့တပ်တန်း25ရဲ့ထပ်တိုးတဲ့ထုတ်ပြန်ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်ရှင်။